ဆရာရှင်ကျောက်ကျရီကိုလူလာတဲ့ဘဲအဖွဲ့စည်းနဲ့မဆိုလက်တွဲဆောင်ရသွားမယ်ဆိုပြီးတော့ KIO ကချင်လွတ်မြောက်ရေးအဖွဲ့ဦးထောက်ဗိုလ်ချုပ်ကြီးအန်ဗန်လာက KIO အထင်မှတ်နေမိကောမှာပြောသွားပါတယ်။အခုချိန်မှာအာနာရှင်စနစ်နဲ့ဗမာလူမျိုးကြီးဝါဒကိုမချေမှုန်းနိုင်လို့ရှင်အနာဂတ်မှာအမြင့်ဖြုတ်နိုင်ဖို့ခက်ခဲသွားလိမ့်မယ်လို့ကချင်ဘာသာစကားနဲ့ပြောတဲ့ဗိုလ်ချုပ်ကြီးအန်ဗန်လာမိကောကိုကိုးကားပြီးတော့ကချင်သတင်းတွေမှာဖော်ပြကြတာပါ။ KIO ကချင်လွတ်မြောက်ရေးအဖွဲ့ဖွဲ့စည်းခြင်း62နှစ်ပြည့်အထင်မှတ်တွေ့ KIO ဥက္ကဋ္ဌရဲ့ဗီဒီယိုမိကောထွက်ပေါ်လာတာဖြစ်ပါတယ်။ကေယူအနေနဲ့မြန်မာစူရဆက်ဆက်နဲ့နိုင်ငံအရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့လည်းကေယူဥက္ကဋ္ဌကပြောပါတယ်။ကေယူကချင်လွတ်မြောက်ရေးအဖွဲ့က1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကချင်လွတ်မြောက်ရေးတပ် KIA ကတော့1961ခုနှစ်ဖေဖော်ဝါရီလထဲမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာတော့အဲ့ဒီအချိန်ကမြန်မာစစ်စူရနဲ့ KIA ကြားညှိနှိုင်းသဘောတူညီချက်ရပြီးတော့အပြစ်ထက်ရက်စဲထားပေမဲ့လို့2011ခုနှစ်မှာမြန်မာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးကူးပြောင်းနေဖြစ်ခဲ့တဲ့2012-2020ကာလမှာလည်းမြန်မာစစ်တပ်နဲ့မကြာခဏဆိုလို KIA ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းရှင်တွေမှာပါဝင်ပတ်သက်ခဲ့ပြီးမဲ့လည်း NCA တနင်္ဂနွေလုံးအဖြစ်ခက်ရက်စည်းသဘောတူစာချုပ်မှာတော့လက်မှတ်မထိုးထားပါဘူး။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်တဲ့အဓိကတိုင်းရင်းသားအဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ညီညွတ်ကဆန္ဒပြမှုတွေကနေပြီးတော့လက်နက်ကင်လှုပ်ရှားမှုတွေစီပြောင်းလာတဲ့PDF ဒီဇက်ကံပြည်သူ့ကော်မတီအဖွဲ့အစည်းတွေကိုကူညီပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KIU ကိုအများကသိရှိထားပါတယ်။မြန်မာစစ်တပ်ကတော့ KIU အဖွဲ့အစည်းဟာ PDF တွေကိုစစ်တပ်တန်းပေးတာလက်နက်ကူညီတာတွေလုပ်တယ်ဆိုပြီးတော့မကြာမကြာဆွဆွဲပြောဆိုနေရှိပါတယ်ခင်ဗျ။